မြန်မာရေးဆောင်ရွက်ခဲ့သူအမေရိကန်လွှတ်တော်အမတ်ဟောင်းဘီလ်ရစ်ချစ်ဆန်ဟာအသက်85နှစ်အရွယ်မှာကွယ်လွန်သွားပါတယ်။သူ1999နောက်ပိုင်းမြန်မာပြည်ကိုလာရောက်ဖူးပြီးဒေါက်ဆန်ဆူချီနဲ့ရောစစ်ဘိုလ်ချုပ်တွေနဲ့ပါတွေ့ဆုံခဲ့သူဖြစ်ပါတယ်။စစ်တပ်ကအာဏာထပ်သိမ်းခဲ့တဲ့2020ခုနှစ်မှာလည်းမြန်မာပြည်ကိုသွားရောက်ခဲ့ပြီးအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တာပါ။
I think there was a certain amount of trust between myself and the commanding general.
စစ်ကောင်ဆောင်နဲ့ကျွန်တော်ကြာမှာအတိုင်းအတာတစ်ခုထိနားလည်မှုရှိပြီးအပြန်အလှန်လေးလေးဆက်စားလဲဆက်ဆံခဲ့ကြပါတယ်။စစ်ဆိုးအနေနဲ့အကူအညီလိုနေတဲ့မြန်မာပြည်သူ55သန်းအတွက်အစားအစာနဲ့ COVID ကာဝယ်ဆေးတွေပေးနိုင်ရေးကုလသမဂ္ဂနဲ့လက်တွဲပြီးနီလန်းရှာဖို့ကျွန်တော်သူ့ကိုပြောခဲ့ပါတယ်။ဒါဟာတွေ့မှုတစုံတရာနဲ့လမ်းပွင့်သွားစေတဲ့ခီးစဉ်ဖြစ်တယ်လို့သူ့ရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်ပြီး2021ခုနှစ်နိုဝင်ဘာလကရစ်ချစ်ဆန်ကပြောခဲ့ပူပါတယ်။အဲ့ဒီခီးစဉ်ကြောင့်စစ်ကောင်စင်ကိုတရားဝင်မှုရအောင်ကူညီရရောက်တယ်လို့အဲ့တုန်းကသူ့ကိုဝေဖန်ခဲ့ကြပေမဲ့ Richardson ကတော့ဒါဟာဒုက္ခရောက်နေတဲ့လူတွေကိုကူညီနိုင်ဖို့သွားတာလို့ပြန်လည်ဖြေရှင်းမှုပါတယ်။အဲ့တုန်းကအကူအညီပေးကိစ္စတွေတိုးတက်မှုရှိလာခဲ့ရင်နောက်ပိုင်းမှာတခြားအရေးကြီးကိစ္စတွေဆွေးနွေးဖို့နောက်ထပ်မြန်မာပြည်ကိုလာမယ်လို့လည်းပြောခဲ့မှုပါတယ်။အဲ့ဒီခီးစဉ်တွင်သူ့ရဲ့တောင်းဆိုချက်ကြောင့်ဖမ်းဆီးခံနေရတဲ့ Richardson Center မြန်မာပြည်ဝန်ထမ်းအမျိုးသမီးတူကိုစစ်ကောင်စင်ကချက်ချင်းလွှတ်ပေးခဲ့တယ်လို့အဲ့ဒီခီးစဉ်အပြီးမှာလဲစစ်တပ်ကဖမ်းထားတဲ့ Frontier မြန်မာသတင်းဌာနရဲ့ Editor တခုဖြစ်တဲ့ American နိုင်ငံသား Danny Fenster ကိုပြန်လည်လွတ်မြောက်အောင် Richardson ကကူညီခဲ့ပူးပါတယ်။ Richardson ဟာ Iraq Anarchist Saddam Hussein အပါအဝင် American ရဲ့ရန်သူအဖြစ်သတ်မှတ်ခံရသူတွေနဲ့ညှိနှိုင်းခဲ့ပြီးလူဆိုးလူမိုက်တွေအတွက်အလွတ်တဘောလက်ထောက်အတွင်းမှုလို့သူ့ကိုယ်သူညွှန်းဆိုခဲ့ပူးသူပါ။မြောက်ကိုရီးယား Iraq Cuba Sudan မှာဖမ်းခံရတဲ့တစားကတွေနဲ့ American စစ်မှုထမ်းတွေလွတ်မြောက်ရေးလဲဆောင်ရွက်ခဲ့သူဖြစ်ပါတယ်။